ရန်ကုန်မြို့ရင်းတယ်ယူပို့ဆောင်ရေးအတွက် YPS Bus ကားတွေတင်သွင်းရမှာပွင့်လင်းမြင့်သားမှုမရှိတာနဲ့ပတ်သက်လို့ Riders သတင်းဌာနရဲ့သတင်းရေးသားဖော်ပြချက်ဟာအစိုးရအဖွဲ့ကိုနှစ်နာစေပြီးတော့အထင်မြင်လွယ်မှားစေနေတာကြောင့် CC အရေးယူပေးဖို့ရန်ကုန်တိုင်းဝန်ကြီးချုပ်ဦးဖြိုးမင်းသိန်းကမြန်မာနိုင်ငံသတင်းမီဒီယာကောင်စီကိုတိုင်ကြားခဲ့ပါတယ်။မြန်မာနိုင်ငံသတင်းမီဒီယာကောင်စီဘက်ကတော့သတင်းကျိုးနဲ့ညီမညီစစ်စစ်ပြီးတော့ဥပဒေနဲ့အညီဆောင်ရွက်သွားမှာဖြစ်တယ်လို့ပြောပါတယ်။မမင်းမြင့်ခိုင်ကတင်ပြထားပါတယ်။
အများပြည်သူသေယူပို့ဆောင်ရေးစနစ် YBS အတွက်ဘတ်ကားအစီးရေ2000ကျော်ကိုအမေရိကန်ဒေါ်လာတန်း100ကျော်ထဲနဲ့ဝယ်ယူဖို့လုပ်တဲ့ကိစ္စပွင့်လင်းမြင်သာမှုမရှိကြောင်းဖော်ပြထားတဲ့ Writer သတင်းဌာနရဲ့သတင်းဆောင်ပါနဲ့ပတ်သက်လို့ရန်ကုန်တိုင်းဝန်ကြီးချုပ်ဦးဖြိုးမင်းသိန်းရဲ့တိုင်ကြားချက်အပေါ်ပြန်လည်စစ်ဆေးသွားမှာဖြစ်ပြီးဥပဒေနဲ့အညီဆောင်ရွက်သွားမယ်လို့မြန်မာနိုင်ငံသတင်းမီဒီယာကောင်စီဒုတိယဥက္ကဋ္ဌဦးအောင်လာထွန်းကပြောပါတယ်
ကျွန်တော်တို့မှာမူရင်းရှိပါတယ်သတင်းကိုရေပုံရေးသားနေပေါ့သတင်းသမားတယောက်ရဲ့လိုင်းနာနဲ့ကျင်းဖို့ပေါ့အဲ့ဒီတိုင်းရှိကေလားမရှိကေလားဘုရားကပြောရတဲ့အတိုင်းနေနာချက်တွေရှိလားမရှိလားအဲ့ဒီဟာကိုကျွန်တော်စစ်စစ်သုံးပါပါခင်ဗျာအဲ့ဒါရှုံပြီးတော့သူကတော့သူ့ကိုနေနာကြတာပေါ့သူကိုနေနာကြသူ့အစိုးရအဖွဲ့ကိုနေနာကြတဲ့နောက်နိုင်ငံအုပ်ချုပ်နေတဲ့အစိုးရအပေါ်မှာပြင်မြင်လို့ဘူးနေဖြစ်ပေါ်နေတယ်ဒါပေမဲ့ကျွန်တော်တို့အဲ့ဒါကိုအဲ့ဒါသူတိုင်တာထားရေးတိုင်ကြချက်အပေါ်မှာလေအတိအကျကျွန်တော်တို့မှာကျွန်တော်တို့လုပ်ထုတ်လုပ်နေရအဲ့လိုအတိအကျထောက်ပြခံရပါတယ်ဘယ်ချက်လဲဒီ point အဲ့ဒါအတွက်ကျွန်တော်တို့အဲ့ဒါသူဖက်ကိုအဲ့ဒီဟာလေးကိုပြင်ပြဖို့ကျွန်တော်ပြောထားပ
ါတယ် Writer သတင်းဌာနရဲ့ရေးသားဖော်ပြချက်ဟာဝင်ကြီးချုပ်အပါအဝင်အစိုးရအဖွဲ့ကိုထိခိုက်နစ်နာစေတယ်ဆိုတဲ့အကြောင်းပြချက်နဲ့ဦးဖြိုးမင်းသိန်းရဲ့တိုင်ကြားချက်ကို August 14ရက်နေ့တနင်္လာနေ့မှာသတင်းမီဒီယာကောင်စီကလက်ခံရရှိပြီးဒီတိုင်ကြားချက်နဲ့ပတ်သက်လို့ဒီကနေ့အရေးပေါ်အစီအစဉ်ပြုလုပ်ခဲ့တာဖြစ်ပါတယ်Writer သတင်းဌာနရဲ့သတင်းဆောင်ပါမှာတော့ခမန်းချီအမေရိကန်ဒေါ်လာတန်းတရာကျော်တဲ့နဲ့တရုတ်နိုင်ငံကဘတ်ကားအစီးရေ2000ကျော်တင်သွင်းမှုဟာ NLD ပါတီတွင်စိတ်ဝမ်းကွဲမှုကိုဖြစ်စေသလိုတရုတ်ကုမ္ပဏီတွေနဲ့နိုင်ငံကိုဆယ်စုနှစ်ချီဖိနှိပ်အုပ်ချုပ်ခဲ့တဲ့စစ်အာဏာရှင်နဲ့ဆက်နွယ်တဲ့စီးပွားရေးသမားတယောက်ကြားသဘောတူညီခဲ့တဲ့ဘတ်ကားတင်သွင်းမှုဟာအနောက်နိုင်ငံကတန်တမန်တွေနဲ့ဆက်ဆံရေးကိုအထင်ငယ်ဖြစ်စေတဲ့အကြောင်းဖော်ပြထားတာပါရန်ကုန်တိုင်းဒေသကြီးလွတ်တော်အမတ်တွေအနေနဲ့လည်းအများပြည်သူသိယူပို့ဆောင်ရေးစနစ် YBS နဲ့ပတ်သက်လို့ရန်ကုန်တိုင်းအစိုးရရဲ့ဆောင်ရွက်ချက်တွေဟာပွင့်လင်းမြင့်သာမှုမရှိဘူးလို့ဝေဖန်ခဲ့မှုပါတယ်။ရန်ကုန်တိုင်းအစိုးရအနေနဲ့တရုတ်အစိုးရစီကဘတ်ကားဝယ်ယူတင်သွင်းတာနဲ့ပတ်သက်လို့လွတ်တော်ကိုအသေးစိတ်ချပြတာမျိုးမရှိတာမို့အစိုးရရဲ့ YBS စနစ်အကောင့်ထဲပေါ်ဆောင်ရွက်မှုအပေါ်အားမရဘူးလို့ရန်ကုန်တိုင်းဒေသကြီးတကုံမြို့နယ်လွတ်တော်အမတ်ဦးကျော်စရာကပြောပါတယ်
ကျွန်တော်တို့ပြည်ပြောက်တော့ဝီကျူကြီးကကျွန်တော်တို့ဂျီတူကြီးဝယ်တယ်ပေါ့ဒီကားတွေကလေဒီကားတွေဂျီတူကြီးဝယ်တယ်ဆိုတော့တရုတ်ကျွန်တော်ပြီးတော့တရုတ်သမ္မတကြီးနဲ့ကိုပုံပုံရေးရင်းနှီးမှုနဲ့သူတို့ဝယ်ကြတာပေါ့ဗျာဝယ်ကြတော့ပွင့်လင်းမြင့်တာမှုဆိုတာသူကဒီညာပဲကျွန်တော်တို့ချပြတာအဲ့ဒါဝယ်ပြီးဝယ်တဲ့ဟာကိုတော့ကျွန်တော်တို့အသေးစိတ်ရှင်းပြတာလို့ဘာလို့မရှိဘူးပေါ့နော်အဲ့ဒီဂျီတူကြီးနဲ့ပဲကျွန်တော်တို့အဲ့လောက်ပဲကျွန်တော်ပြီးထားတာကိုပွင့်လင်းမြင့်တာမှုမရှိဘူးလားဆိုတော့ပွင့်လင်းမြင့်တာမှုကအားနေပါတယ်ကျွန်တော်လည်းဒီလိုရဲ့ဒီလုံဆောင်ချက်ဒီ YBS လုံဆောင်ချက်ကိုလုံးလဲအားမလို့အမြင်ဖြစ်ပါတယ်ဆိုတော့လေကျွန်တော်မှတ်ချက်ပြည်ရင်ပါလေ
YBS ဘတ်ကားတွေကိုတရုတ်နိုင်ငံကနေတင်သွင်းမှုမှာတပါတီအာဏာရှင်စနစ်မဆလာအစိုးရဦးနေဝင်းရဲ့မြေဖြစ်သူကိုကျော်နေဝင်းပါဝင်ပတ်သက်မှုနဲ့ပတ်သက်လို့ဦးကျော်စီရကအခုလိုမှတ်ချက်ပေးပါတယ
်နိုင်ငံရေးအကြည့်ရင်တော့ဒါကျွန်တော်ကနာမည်တော့မပြောတော့ပါဘူးကြာကျွန်တော်နိုင်ငံရေးအရာကြည့်ရင်နိုင်ငံရေးရဲ့ဘပုံရည်ရာကြည့်လို့ရှိရင်ဒီကိစ္စဟာကျွန်တော်တို့မဖြစ်ဖြစ်မှုဆိုတဲ့အတွက်ကိုပဲကျွန်တော်ပြင်ပါလေကျွန်တော်ကမပြင်ပါဘူးကျွန်တော
်တရုတ်နိုင်ငံကနေဘတ်ကားတင်သွင်းဖို့အတွက်တရုတ်မြန်မာနိုင်ငံကြား April 17ရက်နေ့ကလက်မှတ်ရေးထိုးခဲ့တာဖြစ်ပြီးတရုတ်နိုင်ငံထုတ်ယူထွန်နဲ့အန်ခိုင်အမျိုးအစားဘတ်ကားတွေတင်သွင်းလာတာဖြစ်ပါတယ်အာနာရှင်ဦးနေဝင်းရဲ့မြေဖြစ်သူပိုင်းတဲ့ Omni Focus ကုမ္ပဏီကတော့တရုတ်နိုင်ငံပိုင်း Pechi Photon Motor ကုမ္ပဏီကနေဘတ်ကားတွေဝယ်ယူတင်သွင်းလာတာပါပြည်ရဲ့အစိုးရအဆက်ဆက်နာမည်ဆိုးနဲ့ကြော်ကြားခဲ့တဲ့မထတာစနစ်ကိုဇန်နဝါရီ15ရက်နေ့ကဖျက်သိမ်းပြီးအများပြည်သူသိယူပို့ဆောင်ရေးစနစ် YBS ကိုအစားထိုးပြောင်းလဲခဲ့ပေမဲ့လည်း YBS စနစ်ဟာထူးခြားတဲ့ပြောင်းလဲမှုမဟုတ်ဘူးလို့အများစုကဝေဖန်နေကြတာလည်းဖြစ်ပါရဲ့ရှင်
။မမြင်ခင်ပါရှင်။